မျိုးသားဒီမိုကရေစီအဖွဲ့ချုပ်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်တာကိုဒီမိုကရေစီအာရုံဦးလို့ခေါ်ကြပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးမှာတရားတဲ့ဥပဒေစိုးမိုးဖို့အရေးကြီးကြောင်း NLD ကအသိအမှတ်ပြုပါတယ်ဒါပေမဲ့မြန်မာတရားစီရင်ရေးစနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှေ့နေတွေရဲ့စွန့်ရင်နှိမ့်ချမှုစတဲ့ပြဿနာတွေကြုံတွေ့နေရပါတယ်အနာရှင်အစိုးရခိုင်မမြလှုပ်လာခဲ့တဲ့တရားစီရင်ရေးစနစ်ကိုပြည်သူကအယုံကြည်မရှိကြပါဘူးထင်းတယ်လို့လှုပ်တာကိုပြည်သူမမြင်နိုင်အောင်တကားပိတ်ပြီးတရားစီရင်တာခေတ်ဆားခဲ့ပါတယ်ဆေးအနာရှင်ခေတ်ကကြစ်သုံးတဲ့တကားပိတ်လျှို့ဝှက်တရားစီရင်ရေးဓလေ့ဟာဒီမျိုးစုံနဲ့ဆက်လက်ရှင်သန်နေပုံရပါတယ်တရားစီရင်တာကိုပြည်သူကြားနာခွင့်ရှိတယ်လို့2008အခြေခံဥပဒေကဆိုပေမဲ့အကျဉ်းဟောင်းတက်ဆိုးရှင်းနေတာကို justice based အဖွဲ့ကစုံစမ်းပြီးစာရန်ထုတ်ထားပါလေ။လန်ဒန်အခြေစိုက် justice based အဖွဲ့ဟာတရားဥပဒေစိုးမိုးရေးအတွက်အယတအသင်းအဖွဲ့ရှေ့နေတွေကိုကူညီထောက်ပံ့မှု2012မှာဖွဲ့စည်းတဲ့အဖွဲ့ဖြစ်ပါလေ။အင်္ဂလန်၊အမေရိကန်၊မြန်မာနဲ့ဩစတြေးလျဥပဒေပညာရှင်စနဦးပါဝင်တဲ့နိုင်ငံတကာပညာရှင်အဖွဲ့ဖြစ်ပါလေ
။ရန်ကုန်မြို့ကတရားရုံး36ခုမှာစစ်ဆေးတဲ့ရာဇဝတ်မှုနဲ့တရားမမှု200ကျော်ကို2016ခုနှစ်မှာဒေသခံလိလာသူ4ဦးစေလွတ်ပြီးတလလောက်လိလာစေပါတယ်။ကျားနာစီရင်မှုအဆင့်အလုံးကိုလိလာပါတယ်။ဒါပေမဲ့လိလာတဲ့တရားရုံး20ရာခိုင်နှုန်းမှာဝင်ရောက်ဖို့အခက်အခဲနဲ့အတားအဆီးတွေ့ရတယ်လို့ဆိုပါတယ်။တရားရုံးအများစုမှာလိလာသူဟာမှတ်ပုံတင်ကတ်ကိုဝန်ထမ်းဒီစီမှာထားခဲ့ရပါတယ်။ကျားနာမှုနဲ့ဆက်နွယ်မှုမရှိရင်မယုံသင်တာဖြစ်တတ်ပါတယ်။တောင်ဝမှတပါမဝင်ရလို့ရေးထားတဲ့ဆိုင်းဘုတ်ပြထားတဲ့တရားရုံးနဲ့ရှိပါတယ်။တရားသူကြီးကိုယ်တိုင်စစ်ဆေးမေးမြန်းပြီးမှခွင့်ပြုပါတယ်။ဝင်ခွင့်ကပ်ပြားရှိမှဝင်ခွင့်ပေးတဲ့တရားရုံးလည်းရှိပါတယ်။ဝင်ခွင့်ကပ်ပြားရဖို့အကြောင်းပြရတဲ့အထိတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာတွေ့ရပါတယ်
။ Justice based appeal ကတရားရုံးကိုဆီလွတ်လိုက်တဲ့လေလာသူတွေထဲမှာတဝက်လောက်ကသာအခက်အခဲမရှိပဲတရားရုံးကန်းတွေကိုဝင်ခွင့်ရကြပြီးကျန်တဲ့ဝက်ကတော့စစ်စေးမေးမြန်းခံရပြီးမှဝင်ခွင့်ရပါတယ်အခွင့်မရှိမဝင်ရသို့မဟုတ်ဝင်ခွင့်တောင်းပါဆိုတဲ့ဆိုင်းဘုတ်ကိုအပြင်မှာကတ်ထားတဲ့တရားရုံးတွေရှိပါတယ်တရားရုံးမှာနေစရာနေရာမရှိလို့ဝင်တန်းတွေကအပြင်လူအဝင်မခံမဲတားမြစ်ထားတာလည်းရှိပါတယ် Justice based အဖွဲ့ကလေ့လာတဲ့တရားရုံး3ပုံ2ပုံမှာအပြင်လူအတွက်ထိုင်စရာခုံမရှိပါဘူးတက်တောက်တက်တာရက်စရာနေရာလည်းမရှိဘူးလို့ဆိုပါတယ်မြို့နယ်တရားရုံးတွေဟာအလွန်ကျင်းမြောင်းတာမှုတရားရုံးဝန်ထမ်းနဲ့အမှုတွေပြင်းပြဥည်ရှစ်ဦးလောက်အတွက်သာနေရာနဲ့ထိုင်ကုန်ရှိတာများပါတယ်။လိလာသူတွေဟာဈေးညာမှာမတ်တက်ရပ်ပြီးကြားနာကြရပါတယ်
။နေရာအခက်အခဲအပြင်အများပြည်သူအပေါ်ပါသွားနိုင်ဖို့ရေအိမ်ကိုအသုံးမပြုနိုင်တာကလည်းပြဿနာပဲလို့ဆိုပါတယ်။ရေအိမ်ကိုတော့ခတ်ထားလို့အသုံးပြုကပေးရတယ်လို့တရားသူကြီးနဲ့ရုံးစည်းရေးစီမှာရေအိမ်တော့တောင်းရတာမျိုးလည်းရှိပါတယ်။တရားရုံးလိလာသူကိုတရားသူကြီးကမယုံသင်တာဖြစ်ပြီးသူ့ကိုထောက်လှမ်းဖို့လာတာလားလို့မေးမြန်းတာလည်းရှိပါတယ်။တနည်းဆိုရရင်တော့တကပိတ်လျှို့ဝှက်တရားစီရင်မှုမှာအကျင့်ပါနေတဲ့တရားသူကြီးနဲ့ဝန်ထမ်းတွေဟာလိလာသူရှိနေတဲ့အတွက်မလုံမလဲဖြစ်နေကြတာပါ။တရားရုံးတွေဟာပြည်သူဝင်ရောက်နားထောင်မှာကိုမလိုလားကြတာထင်ရှားပါတယ်။အများပြည်သူကလည်းတရားရုံးကိုမသွားသင့်တဲ့နေရာအဖြစ်ရှုမြင်ကြပါတယ်။အနာရှင်စနစ်ကထားခဲ့တဲ့အမွေစိုးဟာနှီးမျိုးစုံနဲ့ဆက်လက်ရှင်သန်နေပါတယ
်မြမတရားစီရင်ရေးစနစ်ကိုအများပြည်သူကယုံကြည်အားထားလာဖို့အတွက်တရားခွင်ကိုအချိန်မရွေးဝင်ရောက်လေ့လာကြည့်ရှုခွင့်ပေးရပါသိမ့်မယ်နောက်ပြီးတော့အဂတိလိုက်စားမှုအုပ်ချုပ်ရေးဘိုင်းရဲ့ဆက်ဖက်မှုတရားရေးပညာအကျင့်တလိအားနည်းမှုစတဲ့ပြဿနာတွေကိုလည်းဖြေရှင်းရပါလိမ့်မယ်တရားရုံးကြားနာမှုတွေကိုအများပြည်သူတက်ရောက်နိုင်အောင်ဆောင်ရွက်ပေးမယ်လို့တရားလွှတ်တော်ချုပ်က justice based အဖွဲ့ကိုအကြောင်းကြားထားပါတယ်လောလောဆယ်တော့ဝင်ခွင့်ချုပ်ချယ်ကတ္တတာတွေကိုဖယ်ရှားပေးဖို့ justice based အဖွဲ့ကအကြံပေးထားပါတယ်တရားရုံးကြားနာခွင့်ကိုဘယ်လိုအချိန်အခါမှာပိတ်ပင်သင့်တယ်ဆိုတာကိုတရားသူကြီးချုပ်ကညွှန်ကြားချက်ထုတ်ရမယ်လို့ဆိုပါတယ်ဥပဒေအရလုတ်ပိုင်ခွင့်မရှိဘဲတရားရုံးဝန်ထမ်းတွေကပိတ်ပင်တားမြစ်တာတွေကိုရပ်ဆိုင်ဖို့အချိန်ရောက်နေပြီလို့ဆိုပါတယ်တရားရုံးတွေကိုပြည်သူလူထုဝင်ထွက်ပွားလာနိုင်ရင်တရားရေးဆိုင်ရာပြည်သူအပြင်လည်းပြောင်းလဲလာနိုင်ပါသေး။ဒါကြောင့်ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေကိုတရားလွှတ်တော်ချုပ်ကသင်တန်းပေးတဲ့အကြောင်း justice အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ။